ဒီကေတဘက်ကကချင်ပြည်နယ်မဟာတိုက်ပွဲတွေဖြစ်ပွားခဲ့လို့နမ်ဒီမြို့မှာခိုးလုံနေကြတဲ့ကစုံရွာသားတွေဟာအဲ့ဒီဒေသမှာစစ်ကြောင်းတွေကင်းရှင်းသွားပြီလို့ပြောပေမဲ့မပြန်ရဲပဲဖြစ်နေကြပါတယ်။ကချင်ငင်းရဲကျိုးဆောင်အဖွဲ့ပါဝင်ဘာသာရေးနိုင်ငံရေးကောင်းဆောင်တွေကတော့အစိုးရတပ်မတော်နဲ့ KIA ကြားမှာတိုက်ပွဲတွေထပ်မဖြစ်ရေးအတွက်ညှိနှိုင်းပေးနေပြီးလာမယ့်တစ်လနေ့လောက်ကိုပြန်ပို့နိုင်ဖို့အစီအစဉ်နေပါတယ်။ဒီသတင်းကိုတော့ VOV မှာပိုင်းရဲ့သတင်းတော့ကုမိုးစွာကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပြီးခဲ့တဲ့တောက်ကြနေကနမ်ကီမျိုးအနီကကစုံရွာမှာအစိုးရကြံ့တော်ဘက်ကနေနေရှင်းလင်းလင်းဆောင်ရွက်ပြီးတိုက်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့တဲ့နောက်ဒေသခံရွာသားတထောင်ကျော်ဟာနမ်ကီမျိုးကဖျားချောင်းနှစ်ခုကိုတိတ်ရှောင်လာကြတာဖြစ်ပါတယ်။ဒီရက်ပိုင်းတွေမှာတော့ကစုံရွာဝင်းကျင်မှာစစ်ကြောင်းတွေရှင်းလင်းသွားတာကြောင့်နေရက်ပြန်နိုင်ပြီဖြစ်ကြောင်းတပ်မတော်ဘက်ကတချင်ငင်းချိုင်းအကျိုးဆောင်အဖွဲ့ PCG ကနေတရင်ပါခဲ့ပါတယ်။ဒီလိုအကြောင်းကြားလာပြီနဲ့ဒေတာကံရွာသားတွေကတော့မပြောင်းရဲကြဘူးလို့ကစုံရွာသားတဦးကပြောပါတယ
်။ဘလို့စနစ်သားအပြားလုံးတက်ကြည့်ထားတဲ့ဘာညာဆိုတော့မဖြစ်စီမဆုံးချင်းချင်းဘူးပေါ့။တော့ဒီဘာဖြစ်ဆိုဖြစ်နေကိုသိရဆိုတော့ပြန်သွားနေတင်တာပေါ့နော်။ဒါပဲလို့ဒီတိုင်းဒီတိုင်းတော့ပဲပြန်ချင်းမလဲဟိုခိုင်မာတဲ့လုံချုံတဲ့အဖြစ်ချရတဲ့အခြေအနေပေါ့ဘိတ်ကင်းလုံချုံစွာပေါ့တော့လို့စနစ်ပြန်သွားပြီးမှတော့ပြန်နေမှာဒီအစိုးရတမတော်တွေကကျွန်တော်တို့ကအမျိုးမျိုးကျွန်တော်အလိုတိုင်းမျိုးဆက်တာတော့အမျိုးမျိုးဖြစ်စေရလို့ဒီနေ့နေတာတော့ပါလို့ညာအဲ့ဒါဆိုတော့ကျွန်တော်တို့ပြန်လို့ဘယ်လိုမျိုးဆိုတော့မတိချာတဲ့နဲ့မခိုင်လုံတဲ့ဝင်ချုံမျိုးရှိချမှုမရှိခင်းတော့ပြန်ချင်ဖို့ပေါ့တဲ့
တချင်ငင်းချင်းအကျိုးဆောင် PCG ကဥလမိုင်ကွန်ကြာကတော့စစ်ဆောင်စခန်းကပြည်သူတွေနဲ့သူတို့နေရက်ကြံကြီးအတွက်ဆွေးနွေးနေကြကြောင်းအခုလိုပြောပါတယ်
အစိုးရကလည်းတောင်းတကလည်းပြန်လို့ရပြီဖြစ်တဲ့အချိန်ရှိတော်လို့ပြောတော့တယ်။ဒါပေမဲ့သူတို့လည်းအမှပြန်သွားလို့ရှိရင်အလားတူနောက်နောက်ရလို့ပြန်ဖြစ်မှာဆိုတဲ့အိုင်းဆိုးရင်လည်းတော်တော်များများရဲ့အမှတ်ခံချက်လေးရအောင်ပါလေ။အစိုးရအတ္တမတော်နဲ့တရားဥပဒေလေး။အဲအမှသူတို့ကြားမှာအမှတ်ခံချက်ရဖို့လိုပါတယ်တဲ့။သူတို့ခုနောက်တစ်ခါအဲ့လိုလည်းကြည့်ရမရအောင်။နှစ်ဖက်စလုံးအမှတ်ခံချက်ရှိမှသာလို့သူတို့ပြန်မယ်ဆိုတဲ့ဒီအကံပေါ်လေးကျွန်တော်တို့ပြောလာတ
ယ်။ဤနိုင်တော်ရဲ့အစဉ်ပြင်လာမဲ့တင်းလာနေလောက်မှာနေရက်ပြန်ပို့ဖို့စီစဉ်နေကြောင်းဥလမိုင်ကွန်ကြာကဆက်ပြောပါတယ်
။ကျွန်တော်လည်းတခါကကိုစာရေးတောင်းကြပြီးတော့မှဤနိုင်မှုဒီကျွန်တော်တို့ပြုလုပ်သွားမယ်။ဒီခါမှာဒီတင်းလာအင်ကနေကတော့အားလုံးပြန်နိုင်အောင်ကျွန်တော်တို့ပြန်စူးစမ်းပြီးမှစီစဉ်နေကြပါရစေ။
ဒီဆောင်ရွာသူရွာသားတွေကတော့တင်းငူတွေနေမှာ PCG အပါဝင်ခရိယံအတင်းတော်တွေကခေါင်းဆောင်တွေနဲ့နောက်ဆုံးဆွေးနွေးပြီးဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။လောလောဆယ်မှာတော့နမ်ကီမျိုးကိုရောက်ရှိနေတဲ့စစ်ကြောင်ကစုံရွာသားတွေကိုကချင်ပြည်နယ်အစိုးရဘာသာရေးလူမှုရေးအသင်းဖွဲ့တွေနဲ့ပြည်သူတွေကစစ်နယ်ရိတ်ကအဝိအထည်ဆောင်ချင်အောင်စတာတွေကိုကူညီထောက်ပံ့ပေးထားပါတယ်။တိုက်ပွဲကြောင့်စစ်ပြေးလာစဉ်မှာကိုဝင်ပြက်ကြသူအမျိုးသမီးနှစ်ဦးရှိခဲ့တယ်လို့ဝင်းပြက်ဝင်းလျှော်ယောဂါကြောင့်လူ၁၀ဦးကျော်ဟာဆေးရုံတက်ကုသခံနေရပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့မိုးကောင်းတဲ့ဖက်ကန့်ဒေသတွေမှာအစိုးရတပ်မတော်ဘက်ကတိုက်ရင်အားတွေတိုးချဲ့ချထားတာတွေရှိနေကြောင်း KIO ရဲ့အရာရှိတဦးကပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းကလည်းတနိုင်းဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်တနိုင်းမြို့နယ်အတွင်းကအင်ကားကနမ်ခန့်နဲ့ကော်ရာရွာကရွာသားတွေရွှေနဲ့ဘင်းမော်ကလုပ်သားတွေဟာထောင်ထဲချပြီးတနိုင်းမြို့ကိုတင်းရှောင်ခဲ့ကြရပါတယ်